69နှစ်မြောက်အပြည်ပြည်ဆိုင်ရာလူခွင့်ရေးနေခန်းနာကိုလူခွင့်ရေးကာဝယ်မြင့်တင်သူများဖွဲ့နဲ့မိဖက်ဖွဲ့စည်းတွေကဦးစီးကျင်းပါတာဖြစ်ပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းများကဒီမိုကရေစီစနစ်ကိုထူထောင်ဖို့ကြိုးပမ်းနေချိန်မှာလူခွင့်ရေးနဲ့ပတ်သက်ပြီးတိတိတသာတိုးတက်လာပေမဲ့လူခွင့်ရေးကိုပြည်ပြည်ဝဝခန်းစားရဖို့လိုအပ်နေသေးတယ်လို့ပြောပါရတယ်
။ဒါကြောင့်မို့လို့ကျွန်တော်လူခွင့်ရေးတွေကိုကျွန်တော်အလုံးခန်းစားနေရပါလားဆိုတာပြန်ရလို့ကျွန်တော်ရပါတယ်အဲ့တော့အနေအထားလေးတွေဟာဒီမိုကရေစီစနစ်ကိုကျွန်တော်တို့ထူထောင်မှုကြိုးပမ်းနေတဲ့အတွက်ကြောင့်မို့လို့ခေတ်စနစ်နဲ့အညီပြောင်းလဲလာသလိုအခွင့်အရေးများကိုပြည်ဝခံစားဖို့တော့အများကြီးကျွန်တော်တို့ကြိုးစားဆောင်ရွက်ရမှာဖြစ်ပါသေးတယ်အဲ့တဲ့ငယ်မရင်းမှုဆိုတာဟာနေ့စဉ်နဲ့လို့သတင်းစာတွေထဲမှာကျွန်တော်တို့ဖတ်ရှုနေရပါတယ်တဲ့ငယ်ပြည်စားဖြစ်မှုဆိုတာတွေအားလည်းပဲကျွန်တော်တို့အမြဲတူပဲဒါကြတိနေရတာဒီဖြစ်ပါလေခလေးစစ်သားဒီကျွန်တော်တို့ဒီပဋိပက္ခဖြစ်နေတဲ့ဒေသတွေမှာခလေးစစ်သားတွေဝင်ပြီးတဲ့အခါမှာအသုံးပြုနေတဲ့ပြဿနာဟာရှိုံပဲဖြစ်ပါလေ
စစ်စိုးရခေတ်လက်ထက်မှာကမ္ဘာလူခွင့်ရေးကြီးညာစာတန်းကိုဝေငှခဲ့တဲ့အတွက်ဖမ်းဆီးချုပ်နှောင်ခံခဲ့ရသူတွေလည်းရှိခဲ့ကြောင်းပြောပါရတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့တေးလံပေးခြင်းကိုပယ်ဖျက်နိုင်အောင်စူးစမ်းနေပြီးအစိုးရကိုတင်ပြထားတယ်လို့လည်းဦးဝင်းမြားကပြောပါရတယ်
။အဲ့တော့အသက်ရှင်သန်မှုဆိုလို့ရှိရင်ဖြင့်တေးလံကိုဖျက်ပေးဖို့ကျွန်တော်လိုပါတယ်။မြန်မာနိုင်ငံမှာတေးလံကိုနေပြီးတော့ဥပဒေအရကျွန်တော်ပြဋ္ဌာန်းထားတယ်ဒါပေမဲ့1988ခုနှစ်ကစပြီးတော့တည်တံကိုလက်တွေ့မှာမပြထမ်းထားပါဘူး။ဒါကြောင့်မို့လို့နေပြီးတော့လက်တွေ့မှာဖြစ်ရင်ကျွန်တော်တို့မပြထမ်းမှုဆိုလို့ရှိရင်ဒါကိုတကယ်ဝင်ပေါ့နော်။ဆိုင်းကပြီးလို့ရှိရင်နိုင်ငံတကာကလည်းကျွန်တော်တို့ကိုလေးစားလာမယ်ဆိုတဲ့အနေထားရှိတဲ့အတွက်ကြောင့်မို့လို့ Moratorium on Debt Penalty ကိုခေါ်ပါလေ။နော်တည်တံပြထမ်းမှုကိုနေပြီးတဲ့အခါမှာတကယ်ဝင်ဆိုင်းကပြီးဖို့ကိုနေပြီးတဲ့အခါမှာနိုင်ငံတော်အစိုးရကိုကျွန်တော်တို့တင်ပြထားတယ်လို့ကျွန်တော်ပြန်ပြလို့ပါလေ
1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကမ္ဘာလူခွင့်ရေးဆိုင်ရာကြီးညာစာတန်းကိုမြန်မာနိုင်ငံကလည်းပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတရားရုံးတွေရဲ့တရားစီရင်ရေးတွေဟာငွေနဲ့တရားရှုံးအဆင့်ပဲရှိသေးတယ်လို့ထောက်ပြခဲ့ပါတယ
်ပြောင်းလဲချိန်တန်ပြီဆိုတော့ကိစ္စမျိုးလှုပ်ဆောင်တဲ့ချိန်မှာဥပဒေဟောင်းနေမကောင်းတဲ့ဥပဒေတွေကိုတန်ရောစင်တွေအကုန်လုံးကင်းကင်းနဲ့ဖယ်လိုက်ပါကိဒလူတွေအကျိုးရှိတဲ့ဥပဒေတွေလှုပ်ဆောင်ပေးဖို့အတွက်ဥပဒေပြည်ကဏ္ဍကနေကျွန်တော်လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်။ငွေရှိရှိမရှိရှိအမှန်တရားဒီပြည်သူအတွက်ဆိုရဟာမဖြစ်ရဘူး။ဒါပေမဲ့အခုပြောင်းနေတဲ့ပုံစံကငွေများတရားနိုင်ငံနေပြောင်းသွားတယ်။ငွေနဲ့တရားရှုံးအဆင့်ပဲရှိသေးတယ
်။အခမ်းအနားမှာလူခွင့်ရေးလှုပ်ရှားနေသူတွေကဟောပြောတာတွေအသိပညာပေးအစီအစဉ်တွေကိုလည်းဆောင်ရွက်ခဲ့ပါတယ်။အလားတူအခမ်းအနားကိုမန္တလေးမြို့ချမ်းရည်တာဆန်မြို့နယ်မှာလည်းကျင်းပခဲ့ပြီးအရက်ဖက်ဖွဲ့စည်းတွေလူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့မန္တလေးတိုင်းဆိုရဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လက်ရှိဆိုရလက်ထက်မှာလူခွင့်ရေးနဲ့ပတ်သက်ပြီးတိတာတဲ့တိုးတက်လာမှုမရှိသေးကြောင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေအနေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ကြောင်းအပြည်ပြည်ဆိုင်ရာလူခွင့်ရေးနေကျင်းပရေးကော်မတီရန်ကုန်ကဒီနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။လူခွင့်ရေးကိုအမှန်တကယ်လေးစားလိုက်နာပြီးကာကွယ်မြင့်တင်လို့တဲ့ဆိုရတရဲ့အနေနဲ့တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်နဲ့အကြမ်းဖက်မှုတွေကိုလုံးဝရပ်ဆဲပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြင့်ဆောင်ရွက်ဖို့ပြည်တွင်းပြည်ပဒုက္ခသည်တွေစိတ်ချလုံခြုံစွာနေရပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့မတရားဖိနှိပ်တဲ့ဥပဒေတွေကြောင့်အရေးယူခံထားရသူတွေတရားရင်ဆိုင်နေရသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပြည်သူတွေရဲ့အခွင့်အရေးပေါ်ဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ပေးဖို့လို့တောင်းဆိုထားပါတယ်ရှင်